COVID ရောဂါရင်ဆိုင်နေရချိန်မှာဆီယောင်းဝန်ညွှန်ကြားချက်မပါဘဲကိုယ်တော်နဲ့ကိုယ်စေတောက်သုံးတာတွေမလုပ်ကြဘူးနဲ့ကျန်းမာရေးဆိုင်ရာသတင်းမှားတွေကိုရှောင်ချကြဖို့လေကျန်းမာရေးပညာရှင်တွေတတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကိုဗစ်ကရောဂါကြောင့်ပေးဆုံးမှုနဲ့ကူးစက်သူဦးရေတိုးလာနေတာကြောင့်စိုးရိမ်မှုတွေတိုးလာနေချိန်မှာပဲစေဝါမျိုးစုံကိုအွန်လိုင်းအပါအဝင်ပုံစံအမျိုးမျိုးနဲ့ရောင်းချတုံးဆွဲနေသူတွေလည်းတိုးလာနေတာကြောင့်သတိထားဖို့ကိုကျန်းမာရေးပညာရှင်တွေသတိပေးနေတာပါတချို့စီးတွေကိုတုံးဆွဲရမှာကောင်းကျိုးထက်ဆိုးကျိုးဖြစ်နိုင်တာကြောင့်ကျွမ်းကျင်သူတွေနဲ့မတိုင်မီမဲ့တောက်သုံးတာတွေမလုပ်သင့်ဘူးလို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
ဒီလိုလေအဓိကမသိသေးချင်တာကတော့အခုဒီလိုကာလမှာဆိုလို့ရှိရင်ကိုဆေးကိုတောက်ပါလားဒီဆေးကတော့အဆွမ်းထက်တယ်စသဖြင့်နော်ဗိုက်တာမင်တွေမျိုးစုံတချို့ဆေးတွေမျိုးစုံကိုဟိုပေါ့နော်အွန်လိုင်းကတဆင့်နော်မြှဝေတာမှာတချို့တွေကထင်အောင်ထင်မှားဖြည့်ပြီးတော့ခါကြဒီလိုမျိုးမလိုအပ်ဖယ်နဲ့တောက်ကြတဲ့ဟာမျိုးတွေရှိပါတယ်ဒါဟာကောင်းကျိုးတဲ့ဆိုးကျိုးဖြစ်စေပါတယ်ဗိုက်တာမင်ပဲဖြစ်ဖြစ်ဆေးပဲဖြစ်ဖြစ်လိုအပ်တဲ့သူအတွက်ကဒါဟာတကယ်ကိုအိုအတုံးဝင်ပြီးတော့အစွမ်းထက်စေမယ်လို့မလိုတဲ့တွေအတွက်ကတော့ပို့ရှင်လို့ရှိရင်ဒုက္ခများစေပါတယ်မလိုအပ်ဘဲနဲ့เนาะเนาะဒါဟာကိုဗစ်ကိုကာကွယ်တယ်ဆိုပြီးတော့ဝယ်တောက်ကြတယ်မရှိမရှိမယ်ဒါမျိုးတွေအားဆိုလို့ရှိရင်ဝင်ဝင်နေတဲ့သူတွေအတွက်ကသူတို့ရဲ့အကြောက်ရုံစိတ်ကြတာသူတို့ဝယ်တောက်ဝင်မယ်လို့ဒါဟာလည်းမဖြစ်သင့်ပါဘူးဒါကြောင့်မို့เนาะဟိုမလိုအပ်ဘဲနဲ့ဆေးတွေမတောက်ကြပါနဲ့
ဒီလိုအချိန်မှာယောဂကိုကာကွယ်နိုင်မှုအတွက်ဆိုကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကိုစားသုံးပြီးအေးဝအောင်အိပ်စက်ဖို့နဲ့တင်းနဲ့နဲ့ကိုလက်လှုပ်ရှားလေ့ကျင့်ခန်းကိုပုံမှန်လုပ်ပေးပြီးကိုခံအားကောင်းအောင်ထိုင်မှုအရေးကြီးတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်။ကိုဗစ်ရောဂါကိုရှိနေပေမဲ့ယောဂလက္ခဏာမပြသူတွေစီကနေတခြားသူတွေကိုကူးစက်နိုင်လို့ဆီယိုယောဂနဲ့နာတာရှည်ယောဂရှိသူတွေအနေနဲ့ကိုယ်အိမ်နေနေမှသာတခြားနေထိုင်ဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာ၏အမျိုးသားအစိုးရဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းတဝူးတယောက်ချင်းစီအနေနဲ့ကိုယ့်ရဲ့ကျန်းမာရေးကိုဂရုစိုက်နေဖို့ကအဓိကချရည်လို့အွန်လိုင်းကနေတဆင့်မိန့်ခွန်းပြောရမှာတိုက်တွန်းထားပါတယ်။
ကျွမ်းထတယ်လေလေပြောသူပေါ့ကျမတို့ပြည်သူတွေရဲ့အဓိကတာဝန်ကတော့ကိုကျမကြီးကိုဂရုစိုက်ဖို့ပဲကိုကျမကြီးကိုဂရုစိုက်ပါကိုဟိုမပိုးဝင်ပြီးပြီဆိုရင်ဒီဟာကိုကြော်လွှားနိုင်ဖို့စိတ်ဓာတ်အင်အားအနေဒီမကပေါ့နော်ကျမတို့နိုင်ငံတော်ကပေးတဲ့ကျမကြီးအဆောင်ရှောက်မှုအင်အားနဲ့ကြော်လွှားပါဟိုကိုဗစ်ရောဂါပိုးမဝင်သေးဘူးဆိုရင်လည်းနောက်မဝင်အောင်လို့ကိုယ်မကူးဆက်အောင်လို့တခြားလူတွေမကူးဆက်အောင်လို့မိမျိုးမျိုးနဲ့ကြိုးစားကြပါလို့ကျမအနေနဲ့မေတ္တာရခံကြပါတယ်။ကြံတဲ့ကိစ္စတွေတော့ကျမတို့နိုင်ငံတော်ကနေပြီးတတ်နိုင်သမျှတာဝန်ယူပါမယ်။ကျမတတ်နိုင်သမျှလို့ပြောတာဘာဖြစ်လို့လဲဆိုတော့အလုံးကိုလည်းကျမတို့ကနေပြီးကြိုတင်ပြီးတော့ခံမှန်းလို့မရပါဘူး။ခံမှန်းနိုင်ကြည့်တော့ခံမှန်းပြီးတော့ပြည်သူလူထုမထိတ်ခိုက်အောင်နိုင်ငံတော်မထိတ်ခိုက်အောင်လို့ကျမတို့ဒီဇိုင်းမှမှလုပ်နေပါတယ်ဆိုတော့ပြည်သူတွေယုံကြည်စေချင်ပါတယ်။
ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာကိုဗစ်အတည်ပြုလိုနာပေါင်း 12,000 ကျော်ရှိနေပြီးသေဆုံးသူကတော့ 284 ဦးရှိပါတယ်။ရောဂါပျောက်ကင်းလို့ဆေးရုံစင်ဝင်ရသူကတော့ 3,300 ကျော်ရှိထားပြီးဖြစ်ပါတယ်။ကိုဗစ်ရောဂါနဲ့ပတ်သက်တဲ့အမေအဖြစ်အစီအစဉ်ကိုလည်းအင်္ဂါဗုဒ္ဓဟူးနဲ့ကျာတာပတိနေ့တွေမှာထုတ်လွှင့်ဖြေချပေးမှာဖြစ်လို့ကာယရောဂါသတင်းအမှားတွေကိုမြေုံချဖို့ဒေါက်တာခင်ရင်ကြီးကပြောပါတယ်။
လက်ရှိကာလမှာဆိုလို့ရှိရင်တော့လူတွေကကြောက်လန့်နေတာခွင့်ကောင်းယူပြီးတဲ့အခါကျတချို့တော့ပေါင်းဆောင်ဘက်ပေါင်းဆောင်နေတဲ့တရင်အမှားကိုတရင်အမှန်တစ်ဖွဲ့เนาะဆက်တွေကိုအချက်လက်တွေကိုเนาะခုနပြောလို့เนาะအပားတွေကိုဟိုအပေါ်ကနေပြီးတော့တကြောက်အုပ်ပြီးတဲ့အခါကျတော့เนาะဟိုခုနအမှန်တစ်ဖွဲ့ဒီလိုမျိုးတွေတင်ပြတဲ့ကိစ္စတွေကလည်းအလုံးအလျက်များပါတယ်မလုပ်သင့်ပါဘူးဒီအချိန်မှာဆိုအားလုံးကအသက်နဲ့ရင်းပြီးတော့လုပ်နေရတာဖြစ်တဲ့အတွက်ကြောင့်မိမိရဲ့တရင်မှားဟာအများကြီးသူတို့အတွက်အများကြီးအသက်အန္တရာယ်ကိုထိခိုက်နိုင်ပါတယ်ဒါလေးကိုလည်းသတိပေးလိုပါတယ
်ဒီကနေ့အစောပိုင်းထုတ်ပြန်တဲ့စီးရင်တွေအရာကိုဗစ်ရောဂါကူးစက်သူ 12,425 ဦးရှိနေတဲ့မြန်မာနိုင်ငံဟာအရှိတောင်အာရှနိုင်ငံများအပြင်အာဆီယံထဲမှာစတုဖာနေရာမှာရှိနေပြီးသေဆုံးသူအရေအတွက်ကတော့284ဦးနဲ့တတိယအများဆုံးဖြစ်နေပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်